โอเคสิทธิ์เจ้าหน้าที่ชุดเสียวันจีปมอคาดรญาวันจอกครับเนี่ยตนรุ่นที่ไอ้เสร็จเนี่ยปัดตะโลอย่างตรงก็တော့မအိမ်မနေအသက်ရှည်လို့ဆိုယူရှိခဲ့ဘူးတာပါဆရာเนาะဒါပေမဲ့အခုတော့ဒီအိတ်ဆက်ချင်းကနောက်ပိုင်းမှာကိုပို့ပို့ပြီးတော့လိုအပ်လာတာကိုတွေ့ရှိလာတဲ့ခါကျတော့ဆရာရေပုံမှန်အိတ်ဆက်ချင်းရဲ့သဘောတဘာဝလေးကိုစပြီးတော့ရှင်းပြပြပါလား
အိတ်လိုက်မှလည်းလူတစ်ယောက်ကလမ်းသွားပြီးတော့ကျတော့တနည်းသာလှုပ်ဆောင်စရာကိစ္စတွေကိုတော်တော်လေးလေးဖြည်းဖြည်းလေးလေးနဲ့တက်တက်ကြွကြွနဲ့အကောင်းဆုံးလှုပ်ဆောင်နေမှာဖြစ်ပါရဲ့ဒါကြောင့်မအိတ်မနေအသက်ရှည်ဆိုပေမဲ့လို့အိတ်ဆက်ဖို့ကလူကိုလိုအပ်ပါတယ်ခင်ဗျအဲကျွန်တော်တို့အိတ်တာကောင်းမှသူရဲ့ခံစားချက်ဒီလုံဆောင်ချက်ဒီအားလုံးတစ်ခုညာအတွက်သူကအဆင်ပြေပြေနဲ့အကောင်းဆုံးလုပ်နိုင်ပြီးတော့ဘဝအကြီးသေးပြည့်ဝမှုရမှာဖြစ်ပါတယ်အဲ့တော့ဒီကြတဲ့ခါမှာတကယ်အကြီးသေးပြည့်ပြည့်နဲ့ပြည့်ဝဝနဲ့တကယ်အကောင်းကောင်းအဖြစ်ကိုလိုအပ်ပါတယ်ခင်ဗျအဲ့တော့အဲ့လိုလိုအပ်ဖို့ဆိုလို့ရှိရင်ဥမာကလေးငယ်ငယ်လေးတွေဆိုရင်အဲနေဆုံး7နာရီ9နာရီလောက်လိုအိတ်ဖို့လိုအပ်တယ်အဲ့လိုလုပ်တဲ့ခါမှာလည်းဟာဟိုအရေးကိုဝါပြီးတော့တညာလုံးအနောက်ဆက်ကင်းကင်းနဲ့ပြည်ပြောင်းဝမ်းနဲ့အဲ့လည်းမှသူ့ရဲ့ခန္ဓာကိုယ်ရောဟာစိတ်ရောကလန်းစံတက်ကြွပြီးတော့နောက်တစ်နေ့အတွက်အသင့်ဖြစ်နေမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးလူကြီးတွေအတွက်ဆိုရင်ဆရာအခုပြောတဲ့ဒီအိတ်ဆက်ချင်းအချိုကျစုတွေရဖို့အတွက်ဆိုရင်ဘယ်နှနာရီလောက်အနည်းဆုံးအိတ်တင်လဲဆရာကြီ
းလူကြီးတွေမှာဆိုရင်လည်းပြောကြမစွန်းအနည်းဆုံး7နာရီလောက်ကောင်းကောင်းအိတ်လို့ရရင်တော့အကောင်းဆုံးပဲဖြစ်ပါတယ်ခင်ဗျ recommend လုပ်တာကတော့အကောင်းဆုံးအိတ်ခုဆိုလို့ရှိရင်9နာရီနဲ့9နာရီအထိအိတ်နိုင်တယ်ဆိုရင်အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အရင်တုန်းကဘာကြောင့်မလို့အခုလိုဒီအမေမနေအသက်ရှင်လို့ပြောခဲ့ပြီးအခုကြတော့မှတရားတော်ရတာလေဆရာကြီ
းအဲ့ဒါအလုပ်ဒီညံ့ညံ့နိုင်အောင်အိတ်တာမလို့ပါဘူးမအိတ်ဖဲနေတာကောင်းမယ်ထင်ပါတယ်ဆိုပြီးပြောခဲ့ကြတာဒီရှိတယ်ဒါပေမဲ့တကယ်တမ်းအဲ့လိုလုံလိုက်တဲ့အခါမှာကျွန်တော်တို့ရဲ့ခန္ဓာကိုယ်ကအနာမရပဲနဲ့ကြွက်သားတွေပြင်ဆင်ဖို့မှတ်ညံနေဖို့အကောင်းဆုံးတုံ့ပြီးပြီးတော့ကြတော့မြင်းမြင်းမြန်မြန်ဖြစ်အောင်ထားဖို့ခန္ဓာကိုယ်မှာရှိတဲ့ဟော်မုန်းတွေကိုလာပုံမှန်ဖြစ်အောင်ထုတ်ဖို့ခန္ဓာကိုယ်ရဲ့ပြီးသွားစီတဲ့ဟော်မုန်းတွေစားတောက်နဲ့ပတ်သက်ပြီးတော့ပုံမှန်စားတောက်မဲ့ဟော်မုန်းတွေဒါလည်းမကဘူးအာရုံရောပိုင်းဆိုင်ရာပြုပြင်ဆောင်ရွက်စရာတွေကအေယူဝဝအိတ်ပြီးတော့အိတ်စ်အနိုင်တိုင်းမှရတာဖြစ်ပါတယ်ခင်ဗျအဲ့တော့ကောင်းကောင်းအိတ်ဖို့လိုရယ်ကောင်းကောင်းအိတ်မှအေယူဝမှလည်းအာရုံစုဆိုင်နိုင်တဲ့အစွမ်းတွေဆုံးဖြတ်ချက်ချနိုင်တဲ့အစွမ်းတွေရှိပြီးတော့ကြာဟလာအကြောင်းဒီကြောင်းသားတွေဆိုတဲ့အကြောင်းမှရှိတဲ့စာတွေကိုကောင်းကောင်းလိုက်နေမှဖြစ်တယ်လို့အလုံးလုံးနေတဲ့သူတွေကလည်းဒီနေ့ကအလုပ်တွေကိုအကောင်းဆုံးလုပ်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအိတ်ဆက်ချင်းကအရေးပါတာဖြစ်တဲ့အတွက်ဘာကြောင့်အခုလိုအိတ်ဖို့လိုတာကိုဒီအိတ်ဆက်ချင်းရဲ့ဖြစ်စဉ်အသေးစိတ်လေးနဲ့ရှင်းပြပြရလားဆရာ
အိတ်တဲ့ပုံစံပြောမစင်ကျွန်တော်တို့က REM speed လို့ခေါ်တဲ့ rapid eye movement လို့ခေါ်ဖို့မျက်လုံးအမြန်မြန်လှုပ်တဲ့ခန္ဓာအေးနဲ့နောက်က non REM speed မျက်လုံးအဲ့လိုအမြန်မြန်မလှုပ်တဲ့ခန္ဓာလေးအဲ့ဒီနှစ်ခုကတလဲစီတလဲစီတလဲစီတညတာအတွင်းမှာမိနစ်90ကိုတခါပေါ့လေကြောင်းပြီးတော့ကျတော့အိတ်တာကိုသွားတွေ့ရတယ်ခင်ဗျအဲ့တော့အဲ့လိုအိတ်တဲ့ခါမှာကျွန်တော်တို့ကအိတ်တဲ့အားတွေကိုအဆင့်နေခွဲခြားထားကြတာပေါ့လေအပရမစပြီးတော့အိတ်မယ်ဆိုလို့ရှိရင်အဲ non aryan deep လို့ခေါ်တဲ့မျိုးလုံးအမြန်မလှုပ်ရှားတဲ့အိတ်ဆက်ချင်းကိုအရင်ဆုံးကျွန်တော်တို့စရောက်ပါတယ်အဲ့တော့အဲ့လိုရောက်တဲ့ non aryan deep ကိုပဲကျွန်တော်တို့ကအဆင့်နေ၄ဆင့်လောက်ဆက်ပြီးတော့ခွဲခြားထားတာကိုတွေ့ရတယ်ပရမအဆင့်ဆိုတာတော့တကယ်တမ်းပြင်နိုးနေတဲ့ချိန်ကနေပြီးတော့နည်းနည်းစပြီးတော့အိပ်ပျော်သွားတဲ့ဟာရဲ့ဈာကာလာလေးပေါ့ပြောမစင်နည်းနည်းလေးခပါပါလေးပဲဟိုမအိပ်တဲ့အိပ်အချိန်လေးကိုပဲကျွန်တော်ကအဆင့်တက်လို့ခေါ်ကြတာပေါ့အဲ့ဒီနောက်ဟလာအဆင့်နှစ်ရောက်သွားပြီဆိုလို့ရှိရင်စပြီးတော့အိပ်ပြီးစပြီးအိပ်တဲ့ခါမှာကျွန်တော်ပတ်ဝန်းကျင်နဲ့အဆက်တွေစပြီးတော့ပြတ်သွားတယ်အသက်ရှူတာတို့နှလုံးခုန်တာတို့ကလည်းပုံမှန်ကလေးပဲဖြစ်နေတယ်အဲ့ဒီလိုပဲတစ်ပြိုင်တည်းကျွန်တော်ရဲ့ခန္ဓာကိုယ်ရဲ့အပူချိန်ကကျသွားတယ်အဲ့ဒါကြောင့်ပဲကျွန်တော်တို့ကအေးတဲ့အခန်းထဲမှာအိတ်လို့ရှိရင်နည်းနည်းပို့ပြီးတော့အိတ်လို့ကောင်းတာမျိုးဖြစ်တယ်ပေါ့လေအဲ့ဒီနောက်အဆင့်3နဲ့အဆင့်4ကတော့ဟိုတစ်ဆက်တည်းလို့ပါပဲအဆင့်3နဲ့အဆင့်4မှာကျတော့ပို့ပြီးတော့နည်းနည်းချိုင်းချိုင်းနဲ့ချီချီမီမီနဲ့အိမ်မောကျသွားတဲ့အခြေအနေအဲ့လိုအိမ်မောကျသွားတဲ့အခြေအနေမှာဟလာခွန်အားတွေကြံပြီးတော့တူးလာအောင်အကောင်းဆုံးအိတ်တဲ့အဆင့်မျိုးကိုကျွန်တော်အဆင့်3နဲ့4လို့ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအင်အားတွေတိုးလာအောင်ဘယ်လိုအတိအကျလုပ်ဆောင်ပေးလဲဆရာ
အဲ့တော့အဲ့ဒီအချိန်မှာကျတော့သွေးပေါင်ရင်းသွေးပြားတွေကြောကျသွားတယ်အသက်ရှူတာလေးကလည်းတချီနှေးလာတယ်ခန္ဓာကိုယ်မှာရှိတဲ့ကြွက်သားတွေကလာပျော့ပြောင်းပြီးတော့ကျတော့ဖြီကျော့နေတယ်အဲ့နောက်ဒီကြွက်သားတွေကသွေးတွေပန့်ပိုးမှုကညားလာတယ်အဲ့ဒီအချိန်မှာခန္ဓာကိုယ်မှာရှိတဲ့ tissue တွေကြီးထွားမှုတွေအဲ့ဒီအချိန်မှာဖြစ်တယ်ပြင်ဆင်မှုတွေကဖြစ်ပါတယ်ဟိုတန်ရာရလို့ဒီတန်ရာဒါကိုပြင်ဆင်တာလို့ဆိုတာမျိုးတွေဒီအချိန်မှာလုပ်တယ်အဲ့ဒီမှာဟော်မုန်းတွေထွက်တယ်ဟော်မုန်းတွေဒီမှာကြီးထွားစေတဲ့ဟော်မုန်း growth hormone ဆိုတာ ဖြစ်တယ်အဲ့ဒီ growth hormone ကကျွန်တော်တို့ခန္ဓာကိုယ်ကြီးထွားဖို့ဖွံ့ဖြိုးဖို့အဲ့ကြွက်သားတွေတောင်တင်းလာဖို့တာမန်လာဖို့အတွက်အင်မတန်အရေးကြီးတဲ့ hormone ပဲဖြစ်ပါတယ်အဲ့တော့အဲ့လို hormone တွေထွက်တာပြီးတဲ့နောက်မှာအဲ့ဒီအဆင့်3လေးပြီးတဲ့နောက်မှာတော့ကျွန်တော်တို့ REMV လို့ခေါ်တဲ့ဟလာ rapid eye movement မျက်လုံးအမြန်မြန်လှုပ်တဲ့မြန်မြန်လှုပ်နေတဲ့အိတ်ဖြစ်တဲ့အခြေအနေကို
ဟုတ်ကဲ့ဆရာအဲ့တော့ဒီ REM လို့ခေါ်တဲ့ဒီမျက်လုံးအမြန်လှုပ်တဲ့အဆင့်ပေါ့ဆရာနော်အဲ့ဒီမှာဘာလုပ်ဆောင်မှုတွေလုပ်ပေးလဲဆရာ
ပုံအောင်တဲ့ခန္ဓာကိုယ်ရဲ့ဟိုဟလာခွန်အားတွေတိုးလာအောင်အဲ့ဒီအခြေအနေမှာဆောင်ရွက်ပေးတယ်ဟလာနေခြင်းမှာအလုပ်တွေပို့ပြီးတော့ကောင်းကောင်းလုပ်နိုင်အောင်သူပံ့ပိုးမှုတွေပေးတယ်ပုံအောင်ကအဲ့ဒီအချိန်မှာတက်ကြွနေတယ်လှုပ်ရှားနေတယ်အဲ့ပုံအောင်ကတက်ကြွလှုပ်ရှားနေတဲ့အတွက်အိမ်မက်တွေမက်တယ်ဆိုရင်ဒီ REM ကာလမှာအိမ်မက်တွေမက်တတ်တယ်အိမ်မက်ကကောင်းတာလို့ဆိုတာလို့ဆိုတာဒီနဲ့အေးယူရတာမွာတာနဲ့တော့စိတ်ပတ်သက်မှုရှိဘူးလို့ဆိုကြပါဘူး။အမျက်စီကအဲ့ဒီအချိန်မှာဟလာမျက်လုံးကဟိုဘက်လှုပ်ဒီဘက်လှုပ်အဲ့လိုလေးလှုပ်နေတယ်အများများလှုပ်နေတယ်။အများများလှုပ်နေတဲ့အချိန်မှာခန္ဓာကိုယ်ကရောဆိုခန္ဓာကိုယ်ကမလုံချားဖြစ်နေတယ်။ခန္ဓာကိုယ်ကပြေလျော့ပြီးတော့ relax ဖြစ်နေတယ်။ကျွတ်သားရီတို့ကတော့လည်းအဲ့လိုပဲသူကသူပြေလျော့ပြီးတော့နေတဲ့အခြေအနေဖြစ်ပါလေ။ဒါရင်းမကောင်အဲ့ဒီအချိန်မှာဘာတွေဖြစ်လဲဆိုဟော်မုန်းတွေ cortisol hormone တို့ကတော့လည်းအဲ့ဒီအချိန်မှာအတူထွက်တင်တာတွေထွက်တယ်ဖြစ်ပြီးတော့နောက်တနည်းမှာအလားအသိဖြစ်နေအောင်သူစီစဉ်ပေးပါတယ်အဲ့တော့အိတ်ဆက်တဲ့အတွက်ကျွန်တော်တို့ကဘာပဲပြောခန္ဓာကိုယ်ရဲ့ immune system ယောဂါပီးစနစ်ကိုပို့ပြီးတော့ကောင်းအောင်ကျန်းမာအောင်ခန္ဓာကိုယ်ယောဂါတွေကိုခုခံကာကွယ်နိုင်အောင်ဆိုတဲ့အခြေအနေမျိုးကိုရောက်အောင်အိတ်ဆက်ခြင်းကအများကြီးကူညီပံ့ပိုးပေးပါတယ်
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဆရာ